ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြန်ပို့ရေးစီစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ
် We certainly think that that's a good idea when the Rohingya are to go home it needs to not only be safe
အစီအစဉ်ကိုဆိုင်းငံ့လိုက်တာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းရိုဟင်ဂျာတွေနေရာပြန်တဲ့အခါဘေကင်းလုံခြုံမှုရှိဖို့တမကကိုသဘောဆန္ဒနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်မှုလိုအပ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲတက်ခတ်မှုတွေခြုံငဲရသလိုနောက်ဆက်တွဲပြစ်ခတ်တွေလည်းရှိနေတဲ့အချိန်မှာလုံခြုံမှုရှိတယ်လို့မခံစားရပဲဒုက္ခတွေကိုအတင်းကျပ်ပြန်ခိုင်းလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကိစ္စကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေနောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးသွားတဲ့ဒုက္ခတွေ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်ဖျက်ပြေးသွားတဲ့ဒုက္ခတွေကိုတော့စစ်စစ်ပြီးတနည်းကို300နုံးနဲ့မနေ့ကစတင်လက်ခံမှုစီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအစင်းနဲ့မဖြစ်သေးဘူးဆိုပြီးအစီအစဉ်ကိုရွှေ့ဆိုင်းခဲ့တာပါအမေရိကန်နိုင်ငံချန်ကြီးဌာနပြောခွင့်ရသူကတော့ဒုက္ခတွေနေရပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမှာအာမင်းကြီးရော UNHCR နဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဆွေးနွေးကြဖို့လည်းတိုက်တွန်းခဲ့ပါတယ်ဒုက္ခတွေနေရပြန်ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မခင်တဲ့မျိုးထွက်ပေါ်နေကြမှာပဲအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကလည်းရခိုင်ပြည်နယ်ကရိုဟင်ဂျာရဲ့အခြေအနေဟာနိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်ပိုပြီးအခြေအနေဆိုးရဲကြောင်းမနေ့တုန်းကပဲအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်ဒင်းနောက်တွေကိုပြောဆိုခဲ့ပါတယ်